Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဖေဖော်ဝါရီလ10ရက်တနင်္လာနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကိုလိုင်းဒိုမီတာ79 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှားဖုံပါဒီညနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမခင်ပြူထွေးပါဒီကနေ့ပထမဆုံးအချိန်စတင်တဲ့ပြည်တော်စုလွှတ်တော်တဲ့အစည်းအဝေးမှာလာမယ့်အစိုးရတဲ့အတွက်သမရနဲ့ဒုသမရနေရာရွေးချယ်မဲ့လုပ်ငန်းစဉ်တွေကို2018ရဲ့နေ့မှာကျင်းပစတင်မယ်လို့ကြေညာသွားပါတယ်တခါထိုင်ဝမ်မှာလူပေါင်း36ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ဒီတောက်ကြနေကအင်အားပြင်းကလင်းကြောင့်ပျို့ချခဲ့တဲ့အပျက်စီးပုံတွေကြားကနေအသက်ရှင်လျက်ကျန်ရစ်သူ2ယောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်တခါဒီကနေ့ကြားရောက်တဲ့တရုတ်နှစ်သစ်ဂူနေပျော်ပွဲရှင်ပွဲတွေကိုတော့မြန်မာပါဝင်ကဘာတလွားမှာကျင်းပနေကြပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမှတ်သိကြည့်နိုင်တဲ့အထူးဖြတ်ပြပေးပါမယ်ရှင
်ကောင်းပါပြီရှင်မြန်မာနိုင်ငံမှာအစိုးရအသစ်ကိုဦးဆောင်မဲ့သမ္မတနဲ့ဒုသမ္မတတွေရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုလာမယ့်မတ်လ18ရက်နေ့မှာစတင်မှာဖြစ်ကြောင်းကြေညာလိုက်တာနဲ့ပတ်သက်ပြီးကြားကြားမှာကတော့
နိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများရွေးချယ်တင်မြှောက်ခြင်းတို့ကိုပြည်တော်စုလွတ်တော်ဆိုင်ရာဥပဒေမိဥပဒေများနိုင်ငံတော်သမ္မတနဲ့ဒုတိယသမ္မတများ
ပြည်ထောင်စုလွှတ်တော်နာယကမန်ဝင်းခန်တန်းပြောသွားတာပါပြည်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်သမ္မတဖြစ်နိုင်ရေးနဲ့ပုံမှန်59ဆလုံးပြင်ဆင်ရေးအကြောင်းတွေပြင်တရုတ်နှစ်တစ်ကူဆင်နွှဲကြတဲ့အကြောင်းတွေကိုလည်းနားဆင်ရမှာပါအခုတော့ထိတ်တန့်ရောက်သတင်းတွေကိုမကင်ပြူထွေးနဲ့မသိငီထိုက်တို့ကပြောပြပေးပါအောင်ရှင်
မြန်မာနိုင်ငံရဲ့ဒုတိယအကြိမ်ပြည်ထောင်စုလွှတ်တော်ရဲ့ဒီပထမပုံမှန်အစည်းအဝေးကိုဒီနေ့နေပြည်တော်မှာစတင်ကျင်းပပါတယ်။အသစ်ဖွဲ့စည်းမဲ့အစိုးရတဲ့အတွက်သမ္မတနဲ့ဒုသမ္မတရွေးချယ်တင်ပြောင်းမဲ့ဒီသက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေရဲ့အစည်းအဝေးတွေကိုတော့ရှေ့ဒီလာမဲ့မတ်လ18ရက်နေ့မှာစတင်မဲ့အကြောင်းဒီနေ့ပြည်ထောင်စုလွှတ်တော်နာယကဒီမန်ဝင်းခိုင်တန်းကနေပြီးတော့ကြေညာသွားပါတယ်။အဲ့ဒီတရက်ထဲမှာပဲသမ္မတနဲ့ဒုသမ္မတတွေကိုမဲခွဲအတီးပြုဆုံးဖြတ်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူး။ပြည်ခဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကလွှတ်တော်နှစ်ရက်စလုံးမှာအများစုအနိုင်ရထားတာကြောင့် NLD ကိုယ်စားလှယ်တွေကပဲသမ္မတဖြစ်လာနိုင်ပွဲရှိနေတာပါ။ဒါပေမဲ့လည်းသမ္မတဘယ်သူဖြစ်မလဲဆိုတာကတော့တရားဝင်ကြေညာချိန်မှပဲအတည်သိရမှာပါ။ NLD ခေါင်းဆောင်ဒေါက်တာစုကြည်ကိုရိုင်ကတော့လက်ရှိဖွဲ့စည်းပုံပါတာမြင့်ချက်ကြောင့်သမ္မတတာဝန်ယူဖို့မဖြစ်နိုင်ပေမဲ့ဒေါက်တာစုကြည်သမ္မတဖြစ်ရေးကိုကန့်သတ်ထားတဲ့59ဆလုံးကို NLD လွှတ်တော်ကိုယ်စားလှယ်တွေကဥဆောင်ပြီးတော့ယာယီဆိုင်ငံ့နိုင်တယ်ဆိုတဲ့မှတ်စာပြောဆိုမှုတွေကကြေကြေပြန့်ပြန့်ထွက်ပေါ်နေတာပါ။ဒီကနေ့စတင်တဲ့ပြည်သူ့လွှတ်တော်အစည်းအဝေးကိုပြည်သူ့လွှတ်တော်နာယကဟောင်းသူရဦးရွှေမန်းလည်းလေ့လာသူအဖြစ်နဲ့တက်ရောက်ခဲ့တယ်လို့သမရဦးသိန်းစိန်ကလည်းဒီကနေ့တဝင်းလွှာတစောင်းပြေပို့ခဲ့ပါဗျ။ဖွဲ့စည်းပုံနဲ့အညီပေါ်ပေါက်လာတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်ရဲ့ပထမပုံမှန်အစည်းအဝေးဒီကနေ့စတင်ကျင်းပနိုင်တဲ့အပေါ်မှာသူ့အနေနဲ့အထူးဝမ်းမြောက်ရတဲ့အကြောင်းနဲ့ဥပဒေပြုရေးဆိုင်ရာအမြင့်ဆုံးအဖွဲ့ဖြစ်တဲ့ပြည်သူ့လွှတ်တော်အနေနဲ့တိုင်းပြည်နဲ့လူထုအတွက်အကျိုးရှိမဲ့ဥပဒေတွေကိုအသစ်ပြထမ်းပြင်ဆင်ရုပ်သိမ်းတာတွေလှုပ်ဆောင်တဲ့နေရာမှာဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကောက်ွယ်ပြီးတော့ဖွဲ့စည်းပုံမှာပြဋ္ဌာန်းချက်တွေနဲ့အညီအလေးထားဆောင်ရွက်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတဝင်းလာထဲမှာသမ္မတကအလေးပေးဖော်ပြထားပါတယ်ရှင်
မြောက်ကိုရီးယားရဲ့အန်တုတဲ့လောက်ရအဖြစ်တနင်္လာနေ့ကနေ့နေ့ကဒုံးပျံစမ်းသပ်ပစ်လွတ်မှုနဲ့ပြီးခဲ့တဲ့လကနျူကလ িয়ার စမ်းသပ်မှုတွေအပေါ်နိုင်ငံတကာကပြစ်တင်ရှုတ်ချမှုတွေနဲ့ရင်ဆိုင်နေရပြီမဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအတွက်တော့ပြည်တွင်းပြည်ပမှာပါတနည်းတဖုံအာသာချက်ဖြစ်စေခဲ့ပါတယ်ပြည်တွင်းမှာတော့ရန်လိုတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ရန်ကနေတိုင်းပြည်ရဲ့အချုပ်အခြာအာဏာကိုကာကွယ်နိုင်အောင်မမမမရက်တဲ့လူငယ်ခေါင်းဆောင်အဖြစ်နဲ့အစိုးရပိုင်းသတင်းကဖော်ပြပါတယ်တနင်္ဂနွေနေ့ကဒုံးပျံပြစ်လွတ်မှုဟာလည်းအရှိန်ဟုန်နဲ့တိုးတက်လာတဲ့နိုင်ငံရဲ့နည်းပညာပိုင်းဆိုင်ရာအောင်မြင်မှုကြီးဖြစ်ပြီးနိုင်ငံသားတွေအတွက်ဂုဏ်ယူစရာအဖြစ်နိုင်ငံပိုင်သတင်းဌာနကဖော်ပြပါဗျ။မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကိုရီးယားဗဟိုသတင်းဌာန KCN ကတွဲဆုံမိမြန်ကန်တစ်ခုမှာတော့မြောက်ကိုရီးယားနိုင်ငံကင်အီဆွန်တက္ကသိုလ်ကကျောင်းသားတဦးဖြစ်သူကကိုပိုင်နည်းပညာနဲ့ဂျူရုလွတ်တင်နိုင်တဲ့အထိသိပ္ပံနဲ့နည်းပညာတိုးတက်တဲ့နိုင်ငံရဲ့တက္ကသိုလ်ကျောင်းသားဖြစ်ရတာသိကိုဂုဏ်ယူတယ်လို့ပြောဆိုခဲ့ပါဗျ။မြောက်ကိုရီးယားတို့လွှတ်တင်လိုက်တဲ့ဒုံးပျံကနေကဘာပတ်လန်းတဲ့ကိုအရာဝတ္ထုနှစ်ခုပို့ဆောင်ခဲ့ပေမဲ့အချက်ပြအဆက်အသွယ်ရတယ်မရဘူးဆိုတာကရှင်းရှင်းလင်းလင်းမရှိဘူးလို့အမေရိကန်ပူးတဲ့အာကသစီမံခန့်ခွဲမှုဌာနကပြောပါတယ်65မိနစ်တိုင်းမှာကဘာတပတ်ပတ်တဲ့2012ခုနှစ်တုန်းကမြောက်ကိုရီးယားတို့လွှတ်တင်ခဲ့တဲ့ဂျူရုကတော့အချက်ပြအဆက်အသွယ်တစ်ခါမှဖမ်းယူမရရှိခဲ့ပါဘူးမြောက်ကိုရီးယားအစိုးရကတော့ဂျူရုကနေဓာတ်ပုံတွေရိုက်ကူးပြီးကဘာကိုပြန်လည်ပို့ဆောင်ပေးဖို့အတွက်100ကီလိုဂရမ်အလေးချိန်ရှိတဲ့တပ်တုနဲ့တိစောက်ထားတဲ့ဂျူရုမှာကင်မရာတွေတပ်ဆင်ထားတယ်လို့ပြောဆိုပါရတယ် မြောက်ကိုရီးယားတို့ကပေတင်းတက်ဒုံးကျည်နည်းပညာစမ်းသပ်ခဲ့မှုအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကတနင်္ဂနွေနေ့ကရှုတ်ချပါတယ်။ကုလလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေအရမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ပေတင်းတက်ဒုံးကျည်နည်းပညာစမ်းသပ်မှုတွေကိုတားမြစ်ထားတာဖြစ်ပြီး2016ခုနှစ်ကတည်းကဆိုရင်တန်းခတ်ပိတ်ဆို့မှုတွေကို၄ချိန်တိုင်တိုင်ပို့ပြီးတိုးမြှင့်ချမှတ်ခဲ့တာဖြစ်ပါတယ်။မနေ့တနင်္ဂနွေနေ့ကမြောက်ကိုရီးယားဘက်ကတာဝဲပြစ်ဒုံးပြန်ပစ်လို့မှုကြောင့်ဂျပန်အစိုးရကမြောက်ကိုရီးယားအစိုးရအပေါ်နောက်ထပ်တစ်ဖက်သက်တန်းခတ်ပိတ်ဆို့မှုတွေကိုချမှတ်ဖို့အတွက်လည်းမြန်မြန်ဆန်ဆန်လှုပ်ဆောင်နေပါတယ်
။ထိုင်ဝမ်ကျွန်းပေါ်ကထိုင်နှမ်းမြို့မှာလူပေါင်း36ယောက်ထက်မနည်းသေဆုံးခဲ့ရတဲ့တောက်ကြနေကအင်အားပြင်းငလင်ကြောက်ပြီးပြိုကျခဲ့တဲ့18ထပ်တိုက်ရဲ့အပျက်စီးပုံတွေကြားကနေအသက်ရှင်လျက်လူနေရာကိုဒီကနေ့မနက်ပိုင်းမှာကယ်ဆယ်နိုင်ခဲ့ပါတယ်။ဆောင်ဝင်လင်းလို့ခေါ်တဲ့အမျိုးသမီးကိုသူ့ခင်ပွန်းရဲ့အလားအောက်မှာပြိနေရာကနေကယ်တင်နိုင်ခဲ့တာလို့အာဏာပိုင်တွေကပြောပါတယ်။သူ့ရဲ့သားဖြစ်တဲ့အသက်2နှစ်အရွယ်ကလေးငယ်ရဲ့အလောင်းကိုလည်းသူ့ဘေးမှာပဲတွေ့ခဲ့ရတာပါ။အရေးပေါ်ကယ်ဆယ်ရေးလုပ်သားတွေကအဲ့ဒီအမျိုးသမီးရဲ့မိသားစု9ဦးကိုလည်းရှာဖွေနေပါတယ်။နောက်ထပ်ကယ်တင်နိုင်ခဲ့တဲ့သူကတော့လီဆန်တီယန်ဆိုသူဖြစ်ပါတယ်။သူ့ကိုကယ်ဆယ်ဖို့ကြိုးစားနေတဲ့အချိန်တစ်လျှောက်လုံးမှာကယ်ဆယ်ရေးသမားတွေနဲ့သူနဲ့အပြန်လန်စကားပြောနေခဲ့တယ်လို့မြို့တော်ဝင်ကပြောပါတယ်။အပြက်စီးပုံအောက်ကနေလူပေါင်း300ထက်မနည်းကယ်တင်နိုင်ခဲ့ပြီးတော့လူတရာကျော်ကတော့ပျောက်ဆုံးနေဆဲဖြစ်တယ်လို့တိုင်တန်အစိုးရလက်ထောက်အထွေထွေအထွေရင်မူလီယိုရှင်ချန်းက VOA ကိုပြောပါတယ်။ငလင်တန်ခရီးသူတွေအထွေကယ်ဆယ်ရေးလုပ်သားအဖွဲ့16ဖွဲ့နဲ့အယောက်900ထက်မနည်းတဲ့အကြံပေးပညာရှင်တွေပါဝင်ပြီးတော့လုပ်ငန်းတွေလှုပ်ဆောင်နေကြတာပါ။ငလင်လုတ်ခဲ့တာ3ရက်ကြာလာပြီဖြစ်လို့ပျောက်ဆုံးနေသူတွေကိုအသက်ရှင်လျက်ကယ်တင်နိုင်ဖို့မျှော်လင့်ချက်နှဲပါလာတာနဲ့အမျှသူတို့အနေနဲ့အခက်အခဲဆုံးနေရာတွေမှာရှာဖွေကယ်ဆယ်မှုတွေလှုပ်ဆောင်နေတယ်လို့လီယိုကပြောပါရရှင်
။ဒီကနေ့ကြာရောက်တဲ့တရုတ်နှစ်သက်ကူပွဲတော်တွေကိုမြန်မာအပါအဝင်ကမ္ဘာတစ်လွှားမှာကျင်းပနေကြပါတယ်။တရုတ်ရိုးရာဖြတ်ကြတဲ့အရာဒီနှစ်ကမြောက်နှစ်ဖြစ်ပါတယ်။တရုတ်နယ်ပွားတွေအများအပြားရှိတဲ့မြန်မာနိုင်ငံတဝမ်းမှာလည်းတရုတ်နှစ်ကူပွဲတော်တွေပျော်ပွဲရှင်ပွဲတွေကျင်းပနေကြသလိုနှစ်ကူကာလခီးသွားလာမှုလည်းများပြားခဲ့ပါတယ်။တရုတ်နှစ်သက်4913ခုနှစ်ရဲ့ပထမဆုံးနှစ်ဖြစ်တဲ့ဒီကနေ့မှာတရုတ်နိုင်ငံဘေကျင်းမြို့တော်ကထောင်ပေါင်းများစွာသောပြည်သူတွေဗုဒ္ဓကျောင်းတော်တွေနဲ့တရုတ်ဘုံကျောင်းတွေမှာစုဝေးလာရောက်ကြပြီးကံကောင်းလက်လာပပွင့်လန်းစေဖို့စုမုံကောင်းတွေတောင်းကြသလိုအနည်းအနာကပန်းချန်တွေမှာပြုလုပ်တဲ့လက်ဟာပြင်ဈေးတွေနဲ့ပွဲတွေကြော်တွေမှာလည်းလက်ပတ်ခဲ့ကြပါတယ်။ညနေခင်းမှာစပြီးမနေ့လင်းအားကြီးမှာအဆုံးသတ်တဲ့အနောက်တိုင်းအလရက်တွေနဲ့မတူတဲ့အချက်ကတော့တရုတ်နှစ်သက်ကူရိုးရာပွဲတော်တွေက15ရက်ကြာမြင့်ပြီးအဆုံးမှာတော့မီးထွန်းပွဲတော်ကျင်းပကြပါတယ်။တရုတ်နှစ်ကူကာလမိသားစုတွေစုံစည်းကြဖို့ခီးသွွာလာသူတန်းနဲ့ချီရှိတာကြောင့်နှစ်သက်ကူကာလကဘာတလခီးသွွာလာမှုအများဆုံးကာလဖြစ်ပါတယ်။မီးရှူမီးပန်းပစ်ပေါက်မှုတိုက်မြစ်ချက်နဲ့အတူစီးပွားရေးနှိမ့်ကွင်းမှုတွေကတရုတ်နိုင်ငံတဝန်းကနှစ်ကူပွဲတော်တွေကိုမှေးမိန်သွားစေသလိုဖြစ်နေပါတယ်။မနေ့တနေ့ကမှအင်အားပြင်းငလျင်တန်ခံခဲ့ရတဲ့ထိုင်ဝမ်မှာတော့နှစ်ကူးပွဲတော်တွေမကျင်းပနိုင်ကြပါဘူး။ငလျင်တန်တဲ့ထိုင်နံမြို့မှာတော့ညတကောင်အချိန်ရောက်နေပြီဖြစ်တာနဲ့အတူလမ်းမတွေမှာလည်းလူသူကင်းရှင်းနေပါတယ်။ရှာဖွေကယ်ဆယ်ရေးလှုပ်သားတွေကတော့မနေ့တနေ့ငနေနေ့ကထိုင်နံမြို့ကဝန်လောင်ကောင်းဖျားเจ้าမှာဗုဒ္ဓဖျားရှင်နဲ့ရိုးရာသူတော်စင်တွေကိုအမွှေးတံဖျောင်းနိုင်နေထွန်းညစ်ကတ်လူဆူတောင်းခဲ့ကြပါတယ်ရှင်။
Your American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုရဲ့တနင်္လာနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဆက်ပြီးတော့ပြပြပေးပါမယ်ရှင်။ဆီးရီးယားတူရကီနယ်စပ်ကနေတူရကီနိုင်ငံထဲဝင်ရောက်လာနေတဲ့ဒုက္ခသည်တွေကိုဆက်လက်လက်ခံနိုင်စွမ်းမရှိတော့ဘူးလို့တူရကီနိုင်ငံကပြောဆိုနေတဲ့အချိန်ထဲမှာပဲဒီတူရကီအကူအညီပေးရေးအဖွဲ့တွေကတော့နယ်စပ်ကဒုက္ခသည်တွေကိုယာယီတဲ့အိမ်တွေနဲ့အထောက်ပံ့ပစ္စည်းတွေဖြန့်ဝေပေးနေပါတယ်။တူရကီနိုင်ငံအနေနဲ့ဆီးရီးယားဒုက္ခသည်အများစုပါဝင်တဲ့ဒုက္ခသည်3000ကိုလက်ခံထားပြီးဖြစ်တယ်လို့တူရကီဒုတိယဝန်ကြီးချုပ်နျူမန်ကတ်တူမဲလ်စ်ကမနေ့တုန်းကပဲဒီတူရကီဘာသာနဲ့ထုံနေတဲ့ CNN တူရကီသတင်းဌာနကိုပြောဆိုသွားပါတယ်။ပြေးစရာမြင့်ရှိတဲ့ဒုက္ခသည်တွေကိုဘုံနဲ့အောင်မှတည်ကြည်နေကြတာကိုတူရကီအနေနဲ့တခြားကမ္ဘာနိုင်ငံတွေလိုပဲဒီတိုင်းကြည့်နေမလားဒါမှမဟုတ်နယ်စပ်ကိုဖွင့်ပေးမလားဆိုတဲ့နည်းလမ်းတစ်ခုပဲရှိတယ်လို့တူဝန်ကြီးချုပ်ကပြောပါတယ်။တနင်္ဂနွေနေ့ကဆီးရီးယားဒုက္ခသည်အလုံးရင်ဝင်ရောက်လာနေတဲ့ဒီဆီးရီးယားနဲ့တူရကီနယ်စပ်ကိုတော့တူရကီအစိုးရကပိတ်ထားတာပါတူရကီနိုင်ငံတဲ့ဝင်ခွင့်ရဖို့စောင့်နေကြတဲ့ဆီးရီးယားဒုက္ခသည်3500ကျော်ရှိတယ်လို့တူရကီအစိုးရရာရှိတွေကပြောပါတယ်ရုရှားကြိုးထောက်နောက်ခံပေးထားတဲ့ဆီးရီးယားအစိုးရရဲ့ထိုးစစ်ဆင်မှုတွေကြောင့်ဆီးရီးယားနိုင်ငံအလက်ပိုမြို့ကနေဒီဒုက္ခသည်တွေအများအပြားထွက်ပြေးလာကြတာပါလိုအပ်ရင်တော့နေဆက်ကိုဖွင့်ပေးပြီးဒုက္ခသည်တွေကိုလက်ခံသွားမယ်လို့တူရကီသမ္မတရီချက်တေရဲ့အာဒဝမ်ကပြောပေမဲ့လို့ဘလို့အခြေအနေမျိုးမှာပြန်ဖွင့်နေဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရပါဘူး ဆီးရီးယားဒုက္ခသည်အရေးဆွေးနွေးဖို့အတွက်ကိုတော့ပြီးခဲ့တဲ့နှစ်ကဒုက္ခသည်တန်းကျော်ကိုလက်ခံထားတဲ့ဂျာမနီနိုင်ငံရဲ့ဝန်ကြီးချုပ်အင်္ဂလာမာခဲလ်နဲ့တူရကီဝန်ကြီးချုပ်ဒီဒဗူတိုဂလူတို့ဒီကနေ့အန်ကာရာမြို့တော်မှာတွေ့ဆုံကြဖို့ရှိပါတယ်ရှင်
ဒါလိုလေချောင်းလင်ကလေရင်ကိုဖောက်ခွဲဖျက်ချဖို့ရွေချက်နဲ့ဘုံထောင်ခဲ့သူလို့ယုံကြည်ရသူဟာဘသူဘဲဝါဆိုရာကိုဖော်ထုတ်နိုင်ပြီလို့ဆိုမာလီယာလုံခြုံရေးအရာရှိတွေကပြောပါတယ်ဘုံထောင်ခဲ့သူလို့တန်မြတ်ရှိထားသူကိုလုံခြုံရေးအဖွဲ့အစည်းတွေကအရင်ကတည်းကသိရှိထားသူဖြစ်ပြီးစစ်သွေးကြောင့်အယ်ရှာဘတ်အဖွဲ့ရဲ့တိုက်ခိုက်မှုအ ਨੇ ဆုံးတစ်ခုနဲ့လည်းဆက်ဆက်မှုရှိနေသူဖြစ်တယ်လို့အမည်မဖော်လို့တဲ့အကြီးတန်းထောက်လှမ်းရေးအရာရှိက VOA ဆိုမာလီဌာနကိုပြောပါတယ်အသက်40အရွယ်ရှိပြီဖြစ်တဲ့ဘုံထောင်သူလို့တန်တရာရှိထားသူဟာသူ့ရဲ့လျှိုးဝှက်အယ်ရှာဘတ်စစ်စင်ရေးတွေကိုဖုံးကွယ်ဖို့ဟန်ပြလုပ်ငန်းတွေအဖြစ်မိုဘိုင်းဖုန်းမျက်မှန်နဲ့အဝတ်အစားအရောင်းဆိုင်ဖွင့်လှစ်လုပ်ကိုင်နေသူဖြစ်တယ်လို့လည်းထောက်လှမ်းရေးအရာရှိကပြောပါတယ်
။အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းဘတ်ပြည်နယ်မှာတာလီဘန်အသေးခံဘုံခွဲတိုက်ခိုက်သူတဦးရဲ့တိုက်ခိုက်မှုကြောင့်အာဖဂန်စစ်သား3ဦးထက်မနည်းသေဆုံးပြီးတော့နောက်ထပ်16ယောက်ကျော်ဒဏ်ရာရရခဲ့ကြပါတယ်။ဘတ်ပြည်နယ်တာဒီခရိုင်မှာဖြစ်ခဲ့တဲ့ဒီတိုက်ခိုက်မှုဟာအာဖဂန်တပ်မတော်ကစစ်သားတွေလိုက်ပါလာတဲ့ဘတ်စကားကိုပြစ်မှတ်ထားတိုက်ခိုက်တာဖြစ်တယ်လို့အာဖဂန်အစိုးရအရာရှိတွေပြောဆိုတော့ကိုးကားပြီးတော့အခင်းဖြစ်ပွားတဲ့နေရာကသတင်းတွေမှာဖော်ပြထားပါတယ်။တာလီဘန်အဖွဲ့ကလည်းဒါကသူတို့လက်ချက်လို့ပြောထားတာပါ။အာဖဂန်အစိုးရနဲ့တာလီဘန်ကိုယ်စားလှယ်တွေတိုက်ရိုက်တွေ့ဆုံကြမယ်။ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေဒီလကုန်မှာကျင်းပသွားမယ်လို့ကြေညာပြီးနှစ်ရက်အကြာမှာပဲအခုကြမ်းဖက်မှုတွေဖြစ်တာပါရှင်။
စူပါဘောလို့တည်ကြတဲ့အမေရိကန်ဘောလုံးအားကစားချန်ပီယံလူပွဲကိုဒန်ဘာဘရွန်ကိုစ်အသင်းနဲ့ကာရိုလိုင်းနာပန်သာစ်အသင်းတို့တနင်္ဂနွေနေ့ကကစားကြတာမှာတော့ဒန်ဘာဘရွန်ကိုစ်အသင်းက24မှတ်10မှတ်နဲ့ချန်ပီယံဆုကြီးကိုစွတ်ခူးရရှိသွားပါတယ်ရှင
်ထိတ်တန့်ရောက်သတင်းတွေကိုမှတ်ခင်ပြထွေးနဲ့မသိငင်ထိုက်တို့ကြင်ညာပေးခဲ့တာပါခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မြင့်မြန်းချက်တွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဦးဆုံးအနေနဲ့သမ္မတနဲ့ဒုသမ္မတရွေးချယ်တင်မြောက်မယ့်အကြောင်းကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာအစိုးရတစ်ကိုဦးဆောင်မဲ့သမ္မတနဲ့ဒုသမ္မတတွေတဲ့ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုလာမယ့်မတ်လ18ရက်နေ့မှာစတင်မှာဖြစ်တဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအဖြစ်နဲ့ပထမအကြိမ်စတင်ကျင်းပတဲ့ပြည်ထောင်စုလွှတ်တော်ကဒီကနေ့ပဲကြေညာလိုက်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရရွေးကောက်ပွဲအနိုင်ရ NLD ပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်သမ္မတတာဝန်ယူခွင့်မရှိဘဲဖြစ်နေတဲ့အတွက်သမ္မတအသစ်တွေတရားဝင်မရွေးချယ်နိုင်ခင်လွှတ်တော်တွင်၄ပုံ2ပုံ200ယူထားတဲ့စစ်တပ်နဲ့အပေးအယူညှိနှိုင်းမှုတွေပေါ်ပေါက်လာလိမ့်မယ်လို့လည်းအများကမျှော်လင့်နေကြတာပါနေပြည်တော်ကလွှတ်တော်အခမ်းအနားတွေမှာကိုယ်တိုင်တွားရောက်သတင်းယူနေတဲ့ VOA မြန်မာပိုင်းသတင်းတော့မမင်ခါကသတင်းပေးပို့ထားပါတယ်ရှင
်အနိုင်ရ NLD ပါတီကဦးဆောင်တဲ့ပြည်ထောင်စုလွှတ်တော်ကိုစတင်ကျင်းပရမှာနိုင်ငံတော်သမ္မတနဲ့ဒုသမ္မတများစတင်ရွေးချယ်မဲ့လုပ်ငန်းစဉ်ကျင်းပမဲ့ရက်ကိုထုတ်ပြန်ကြေညာလိုက်တာဖြစ်ပါတယ်။အစိုးရအသစ်ကိုဦးဆောင်မဲ့သူတွေကိုစတင်ရွေးချယ်တင်မြှောက်မဲ့အစီအစဉ်နဲ့ပတ်သက်လို့ NLD ပါတီကိုယ်စားလှယ်ပြည်အောင်စုလွတ်တော်နိုင်ငံကမန်းဝင်းခိုင်တန်းကဒီကနေ့လွတ်တော်အခမ်းအနားမှာပြောကြားခဲ့တာပါ
။သက်ဆိုင်ရာလွတ်တော်ကိုယ်စားလှယ်များအစုအဖွဲ့လိုက်ဒုတိယသမ္မတဦးစီရွေးချယ်တင်မြှောက်ပြီးပါကသက်ဆိုင်ရာလွတ်တော်ဥက္ကဋ္ဌကရွေးချယ်တင်မြှောက်ခံရတဲ့ဒုတိယသမ္မတအမည်စင်းကိုပြည်တော်စုလွှတ်တော်နာယကထံသို့တင်ပို့တင်ပြရမှာဖြစ်ပါတယ်
။ဒီကနေ့ပြည်တော်စုလွှတ်တော်အခမ်းအနားကိုသမ္မတဦးသိန်းစိန်ပေးပို့တဲ့တဝန်လွှာမှာတော့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဂတိသစ္စာပြုထားတဲ့အတိုင်းဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်ဖို့တိုက်တွန်းထားပါတယ်။ဥပဒေသေးပြဋ္ဌာန်းခြင်းပြင်ဆင်ခြင်းနဲ့အသိရေးဆဲရမှာလည်းဖွဲ့စည်းပုံနဲ့အညီဆောင်ရွက်စီလိုကြောင်းဖော်ပြထားတဲ့သမ္မတရဲ့တဝန်လွှာကိုပြည်တော်စုလွှတ်တော်နာယကကလွှတ်တော်ကိုယ်စားလှယ်တွေကိုထပ်ကြားပြခဲ့တာပ
ါပြည်တော်စုလွတ်တော်သည်ဥပဒေပြုရေးဆိုင်ရာအနည်းဆုံးအဖွဲ့အစည်းဖြစ်သည့်အားလျော်စွာနိုင်ငံတော်နှင့်နိုင်ငံသားများအကျိုးအတွက်ဥပဒေများအသိပြဋ္ဌာန်းခြင်းပြင်ဆင်ပြဋ္ဌာန်းခြင်းရုပ်သိမ်းခြင်းတို့ကိုဆောင်ရွက်ကြရနိုင်နိုင်ငံတော်ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းကာကွယ်ဆောင်ရွက်ပြီးနိုင်ငံတော်ဥပဒေများကိုလည်းလိုက်နာပါမည်ဟုဂရုသစ္စာပြုထားသည့်အလျောက်ဖွဲ့စည်းပုံအခြေခံဥပဒေပါတက်ထမ်းချက်များနှင့်ညီညွတ်မှုရှိစေရေးအလေးထားဆောင်ရွက်ကြမည်ဟုမျှော်လင့်မိပါသည်
။လာမယ့် match လ18ရက်မှာနာမည်စင်းတွေထုတ်ပြန်ကြေညာပြီးရင်ထုတ်ပြန်ခံရတဲ့သမ္မတအလောင်းယာထားခံရသူတွေဟာနိုင်ငံတော်သမ္မတအတွက်သတ်မှတ်အရေးချင်းနဲ့ပြည့်စုံခြင်းရှိမရှိကိုစစ်ဆေးဖို့သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့ကစစ်ဆေးရမှာဖြစ်ပါတယ်။သမ္မတရွေးချယ်တင်မြှောက်ရေးအဖွဲ့မှာလွှတ်တော်နှစ်ရက်ကလွှတ်တော်ဥက္ကဋ္ဌ2ဦး၊ဒုဥက္ကဋ္ဌ2ဦးအပြင်လွှတ်တော်နှစ်ရက်ကသတ်မှတ်ထားတဲ့လွှတ်တော်ကိုယ်စားလှယ်တွေပါဝင်မှာဖြစ်ပါတယ်။ဒီအဖွဲ့ကလွှတ်တော်နှစ်ရက်နဲ့သမ္မတသားအစုအဖွဲ့ကသမ္မတအလောင်းနေရာဒုတိယသမ္မတနေရာအတွက်ရွေးချယ်လိုက်တဲ့သ ตรงอูเดกานี่နိုင်ငံတော်သမ္မတဖြစ်မဲ့သူကိုဆန္ဒမဲ့ပြီးရွေးချယ်သွားရမှာဖြစ်ပြီးမဲအများဆုံးရသူကသမ္မတဖြစ်မှာဖြစ်ပါတယ်လက်ရှိမှာရောင်စန်းစုကြည်ကိုသမ္မတဖြစ်ဖို့အတွက်တမတော်နဲ့ညှိနှိုင်းမှုတွေလှုပ်ဆောင်နေတယ်လို့သတင်းတွေထွက်ပေါ်နေပေမဲ့တပ်ပိုင်းကရောအန်အေဒီဘက်ကပါဒါကိုအတည်ပြုပေးခြင်းမရှိသေးပါဘူးရောင်စန်းစုကြည်သမ္မတဖြစ်ဖို့တားဆီးထားတဲ့
59ဥပဒေပြင်ဆင်ဖို့ကိုလည်းတပ်ပိုင်းဆိုင်ရာဘက်ကဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့အတိုင်းပဲထားရှိလိုပါတယ်။ပြီးခဲ့တဲ့အခောက်ပြင်ဆင်ထားတာမှာတက်မတော်ဘက်ကပေးထားတဲ့သဘောထားအတိုင်းဆက်လက်လက်ခံသွားမှာဖြစ်ကြောင်း59ဥပဒေဆိုင်ငံ့ဖို့လှုံ့ဆော်လာပါကလည်းဖွဲ့စည်းပုံမှာဆိုင်ငံ့လှုံ့ဆော်ဖို့မပါဝင်တာကြောင့်လက်ခံဖို့မရှိဘူးလို့အမည်မဖော်လိုတဲ့
ချယ်ခံရမှာရွေးချယ်ခံရသူဥလှထေးဝင်ကတော့59စာလုံးပြင်ဆင်ရေးစိုင်းငံ့ရေးနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ
်လောလောဆယ်တော့ဘာမှမပြောနိုင်လေခုနေ့ကလည်းပြောထားတယ်လीနော်လောလောဆယ်တော့ဘာမှမှတ်ချက်ပြုစရာမရှိသေးပါဘူးနည်းနည်းစောပါသေးတယ်လို့နော်အခုကဈာတွေကသာပြောနေတယ်ကာယကံရှင်တွေကဘာမှမပြောသေးဘူးဟိုအငယ်ပြောထားတဲ့အတိုင်းပဲသူကမြို့သားအကျိုးစီးပွားဘက်ကကာကွယ်သွားမယ်လို့ပြောထားတဲ့အတွက်အဲ့တိုင်းပဲရက်တည်မှာပ
ါလက်ရှိမှာသမရရွေးချယ်ဖို့ရက်သတ်မှတ်လိုက်ပေမဲ့သမရဘယ်သူဘယ်ဝါဆိုတာကိုခံမှန်းချက်အနေနဲ့သာသတင်းတွေအမျိုးမျိုးထွက်ပေါ်နေပေမဲ့အတည်ပြုလို့မရသေးပါဘူး။ရောင်ဆန်းစုကြည်သမရဖြစ်ဖို့တက်မတော်နဲ့ညှိနှိုင်းနေတယ်လို့သတင်းတွေထွက်ပေါ်နေတယ်လို့ NLD ပါတီအနေနဲ့59စာလုံးဥပဒေမပြင်ဆင်နိုင်သေးခင်မှာယာယီသမရတင်ဖို့လှုပ်ဆောင်မယ်လို့လည်းသတင်းတွေထွက်နေပါဗျ။ဒီစဲဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံတော်သမရဟာသူ့တပ်တန်းမှကုံဆုံးမိမှာဆန္ဒအလျောက်သမရနေရာကနေနှုတ်ထွက်နိုင်ပါတယ်။ဒီလိုအချိန်မှာသူသမရတူကယာယီသမရအနေနဲ့တာဝန်ထမ်းဆောင်ရမှာဖြစ်ပြီးတက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေကသမရအဖြစ်ရထားခံရမယ်ဒုတိယသမရတူကိုရွေးချယ်ရမှာဖြစ်ပါတယ်ရှင်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ခုဆက်လက်ပြီးတော့တိုင်းဒေသကြီးတွေနဲ့ပြည်내အသီးသီးကလွှတ်တော်အစည်းအဝေးစတင်ကျင်းပတဲ့အကြောင်းကိုတင်ပြပေးမှာပါ။ရန်ကုန်တိုင်းဒေသကြီးအပါဝင်တိုင်းနယ်ပြည်နယ်14ခုမှာရှိတဲ့ဒုတိယကြိမ်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အစည်းအဝေးတွေကိုဒီကနေ့ဖေဖော်ဝါရီလ10ရက်နေ့မှာစတင်လိုက်ပါတယ်။ရှမ်းနယ်ရခိုင်ပြည်နယ်ကလွဲလို့ကြံတိုင်းနယ်ပြည်နယ်အသီးသီးကလွှတ်တော်ဥက္ကဋ္ဌတွေကိုတနိုင်ငံလုံးတိုင်းတာနဲ့2015ရွေးကောက်ပွဲတခဲနဲ့အနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေထဲကရွေးချယ်ခဲ့ကြပါတယ်။ဒီသတင်းပြေစုံကိုတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာကိုယ်တိုင်သတင်းသွားယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော့မမမြင့်ခိုင်ကတင်ပြပေးပါမယ်ရှင်
။ဟုတ်ကဲ့ဒီကနေ့ရန်ကုန်တိုင်းဒေသကြီးမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေဖြစ်တဲ့ဒဂုံမြို့နယ်မဲဆန္ဒနယ်ကဦးတင်မောင်ထွန်းကိုလွှတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပြီးကမာရွတ်မဲဆန္ဒနယ်နှစ်ကဦးလင်းနိုင်မြင့်ကိုတော့ဒုတိယဥက္ကဋ္ဌအဖြစ်ရွေးချယ်လိုက်ပါတယ်။ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ဥပဒေပြုရာမှာပုဂ္ဂိုလ်အဖွဲ့အစည်းလူမျိုးဘာသာစတဲ့အစွဲတွေမထားဘဲအခက်တိတရားကင်းကင်းနဲ့ပြည်သူနဲ့နိုင်ငံအကျိုးကိုသာအလေးထားဆောင်ရွက်ဖို့လိုတယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌအစ်ဦးတင်မောင်ထွန်းကသူ့ရဲ့မိန့်ခွန်းထဲမှာထည့်သွင်းပြောဆိုလိုက်ပါတယ်
။ကျွန်တော်တို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ရဲ့အဓိကတာဝန်ဟာဥပဒေကိုပြုရေးတာဝန်ဖြစ်တာနဲ့ညီဥပဒေကြမ်းများရေးဆွဲခြင်းဥပဒေများပြင်ဆင်ရေးဆွဲခြင်းဥပဒေပြင်များပြဋ္ဌာန်းခြင်းတို့ကိုပြုလုပ်တဲ့နေရာမှာပုံပွင့်ဆွဲအဖွဲ့အစည်းတွေလူမျိုးတွေဘာသာဆွဲစတဲ့အာဂိတရားများကိုကင်းရှင်းသွင်းသွားနေဒီလူလူတို့တို့နိုင်ငံအကျိုးကိုရှေ့ရှုပြီးကျိုးပန်းဆောင်ရွက်ကြရမှာဖြစ်ပါလေ
။လက်ရှိလွတ်တော်သက်တမ်းမှာဖြည့်ရှင်းရမယ့်ပြဿနာတွေကအင်မတန်များတာမို့လာမယ့်အစိုးရအသည့်အပေါ်ပြည်သူလူထုရဲ့မျှော်လင့်ချက်ကြီးမားမှုကလွတ်တော်ကိုယ်စားလှယ်တွေအတွက်အဓိကစိန်ခေါ်မှုဖြစ်လာမယ်လို့တင်ငန်းချုံမဲဆန္ဒနယ်ရဲ့ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ကိုနေဖုံးလက်ကပြောပါတယ်။
ပြဿနာတွေကကြည့်မယ်ဆိုရင်ကျွန်တော်တို့ကတနိုင်ကလုံးတိုင်းတာနဲ့ရောနောက်ပြီးတော့တိုင်းနေပြည်နယ်တွေမှာသူတို့ကတိကျပြဿနာတွေအများကြီးပဲအဲ့ပြဿနာတွေထဲမှာလည်းချို့ရတယ်ကွနာပြဿနာအတိတ်ကအရန်နဲ့နေတဲ့အခါမှာဖြည့်ရှင်းမှုခက်ခဲတာမျိုးတွေလည်းရှိအောင်ရှိနေတယ်အဲ့တော့အဲ့ဒီဟာတွေကပြဿနာပေါ့နော်နောက်တစ်ခုကအဓိကစိန်ခေါ်မှုကတော့ဒီလူတို့ရဲ့ expectation ပေါ့နော်လူတို့ရဲ့မျှော်လင့်ချက်အရန်မြင့်ပါတယ်အဲ့လိုမြင့်ပါတဲ့အကြောင်းမျိုးလူတို့ရဲ့မျှော်လင့်ချက်တွေအကုန်လုံးကို 100% ဖြည့်သီးဖို့ကြိုးစားတဲ့နေရာမှာလဲဒါလွှတ်တော်ကိုယ်စားလှယ်တွေအတွက်ကြီးမားတဲ့အစိမ်းပေါ်မှုပဲကျွန်တော်အဲ့လိုမြင်ပါတယ်
။တမရတော်သားကိုယ်စားလှယ်တဦးအနေနဲ့တော့ဒုတာဝန်အရေးသုံးပါနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောင်ရှောက်ရမယ့်တာဝန်ကိုသာဆက်လက်ထမ်းဆောင်သွားမှာဖြစ်တယ်လို့ဗိုလ်မှူးကျော်စင်ဦးကပြောပါတယ်
။ကျွန်တော်အနေနဲ့ကတော့တမရတော်သားလွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့အတွက်ဒါကျွန်တော်တို့ကဒီဒုတာဝန်အရေးသုံးပါနဲ့ဒီလွှတ်တော်2008ဖွဲ့စည်းပုံအခြေခံဥပဒေ ဒါကိုကာကွယ်ဆောင်ရှောက်ရမယ်ဒါပဲအဓိကဒါကျွန်တော်တို့ပါဝင်ဆောင်ရွက်တာပေါ့အခုဒီလွှတ်တော်မှာဆိုရင်လည်းဒါအကုန်လုံးပေါ့နော်ဒီပြည်စာပြထားတဲ့အတိုင်းပဲဆောင်ရွက်ကြရမှာပေါ့
ပြည်ခိုင်ပြိုးပါတီအနေနဲ့တော့ရန်ကုန်တိုင်းအတွင်းမှာပြီးခဲ့တဲ့ရွေးကောက်ပွဲမှာနေရအနေငယ်ပဲအနိုင်ရရှိခဲ့တာမို့ကိုမျိုးနယ်အတွက်တာမကပဲအခြားမျိုးနယ်တွေအတွက်ပါအခုလွှတ်တော်မှာတင်ပြဆောင်ရွက်တော့မှာဖြစ်ပြီးအားလုံးနဲ့ပူးပေါင်းဆောင်ရွက်တော့မယ်လို့အရင်ရန်ကုန်တိုင်းဒေသကြီးလုံခြုံရေးနဲ့နေဆက်ရေးရာဝန်ကြီးဖြစ်ခဲ့တဲ့ကိုကိုကျွန်းမြို့နယ်မဲဆန္ဒနယ်အမတ်တရေလွတ်တော်ကိုယ်စားလှယ်ဦးတင်ဝင်းကပြောပါတယ
်အဓိကတော့ကျွန်တော်တို့ positive အမြင်ပဲ positive view နဲ့ပဲကျွန်တော်ကြည့်ပါမယ်အားလုံးကဒီတိုင်းဒေသကြီးကောင်းဖို့ဆိုရင်ကျွန်တော်အားလုံးပူးပေါင်းဆောင်ရွက်တယ်ကျွန်တော်တို့ကဟိုစန့်ကျင်ပြီးတော့မှအလုပ်မဖြစ်တဲ့ကိစ္စတွေကျွန်တော်မလုပ်ဘူးမလုပ်ချင်ဘူးကျွန်တော်တို့အားလုံးပူးပေါင်းဆောင်ရွက်ပြီးတော့မှကောင်းအောင်ကျွန်တော်လုပ်သွားမှာဖြစ်ပါတယ
်ပြီးခဲ့တဲ့လွတ်တော်တက်တန်းနဲ့နိုင်ရှင်ရင်လက်ရှိလွတ်တော်ဟာဒီမိုကရေစီအင်အားစုတွေအများစုပါဝင်လာတာမို့ဒီမိုကရေစီနီးကြတဲ့အပြောင်းလဲမျိုးဖြစ်လာလိမ့်မယ်လို့ရန်ကုန်တိုင်းဒေသကြီးရခိုင်တိုင်းဒေသကြီးရကိုစလဲဦးစော်အီမောင်ကပြောပါတယ
်ပထမကြိမ်လွတ်တော်တက်တန်းကတော့USDP ကအမှတ်တင်များတာပေါ့နော်အခုကတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်အမှတ်တင်များတယ်အဲ့တော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့အများသောအားဖြင့်ဒီမိုကရက်တစ်တင်များတယ်လေဒီမိုကရက်တစ်အင်အားစုဒီမိုကရက်တစ်အင်အားစုများတဲ့ခင်ချင်းဖြစ်တဲ့အတွက်မြန်မာနိုင်ငံပြည်သူလူထုအလုံးကလိုလားနေတဲ့ဒီမိုကရေစီထွန်းကားရေးကတော့အရင်ထက်တော့ပိုကောင်းလာလိမ့်မယ်လို့မြင်တယ်။ဘဟုချုပ်ကိုင်မှုတွေလျော့လာလိမ့်မယ်လို့ကျွန်တော်မြင်တယ်
။ဒီကနေ့တိုင်းနယ်ပြည်နယ်အသီးသီးမှာကျင်းပတဲ့ဒုတိယကြိမ်လွတ်တော်တွေမှာလွတ်တော်ဥက္ကဋ္ဌနေရာတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကိုယ်စားလှယ်တွေအများဆုံးရွေးချယ်ခံခဲ့ရပေမဲ့လည်းပြည်တော်စုကြံ့ခိုင်နေတဲ့ဖွံ့ဖြိုးရေးပါတီကအများဆုံးအနိုင်ရတဲ့ရှမ်းပြည်နယ်မှာတော့ပြည်ခိုင်ပြိုးပါတီကိုစားပြုဦးဆိုင်လုံးဆိုင်ကရှမ်းပြည်နယ်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခံခဲ့ရပြီးရခိုင်မျိုးသားပါတီကအများဆုံးအနိုင်ရခဲ့တဲ့ရခိုင်ပြည်နယ်မှာလည်းရခိုင်မျိုးသားပါတီကဦးစံကျော်လာကရခိုင်ပြည်နယ်လွတ်တော်ဥက္ကဋ္ဌအဖြစ်ရွေးချယ်ခံခဲ့ရပါတယ်ရှင်
။မမမြင့်ခိုင်တည်င်းပြပခဲ့တာဖြစ်ပါတယ်ရှင်။အခုဆက်လက်ပြီးတော့တရုတ်နှစ်တစ်ကူဆင်နွှဲကြတဲ့အကြောင်းကိုတင်ပြပေးပါမယ်။ဒီကနေ့ကြားရောက်တဲ့တရုတ်နှစ်တစ်ကူနှစ်ကိုကဘာတဝမ်းကျင်းပနေကြရမှာမြန်မာနိုင်ငံကတရုတ်နိုင်ငံသားတွေလည်းပျော်ပွဲရွှင်ပွဲအခမ်းအနားတွေနဲ့ကျင်းပခဲ့ကြပါတယ်။တရုတ်နိုင်ငံသားအများအပြားရှိရာရန်ကုန်မြို့ကတရုတ်နှစ်တစ်ကူပွဲအကြောင်းကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်ဆူမွန်ကပြောပြပေးမှာဖြစ်ပါတယ်ရှင်။
ဟုတ်ပါတယ်တရုတ်ရိုးရာပြက်ကလေးအရာမြောက်နှစ်ကူးတဲ့အထိမ်းမှတ်နှစ်တစ်ကူးပွဲတော်ကိုရန်ကုန်မြို့ကတရုတ်တမ်းမှာဒီနှစ်လဲစီစီကားကားကျင်းပနေကြတာပါနှစ်တစ်ကူးတဲ့နေ့မှာမိသားစုညစာစားပွဲတွေတရုတ်ရိုးရာအစားအစာတွေချက်ပြုတ်စားတော့တာတရုတ်ဘုံเจ้าတွေကိုလည်းတွားရောက်လှူဒန်းတာတွေရှိတယ်လို့စီးပွားရေးလုပ်ငန်းရှင်မတ်ငင်ငယ်ကပြောပါတယ်ကျွန်တ
ော်ကဟိုတရုတ်နှစ်ကူးဆိုတော့ပြည်သူဆိုရင်မင်းညာဆက်လက်နိုင်တဲ့အတိုင်းပြည်သူကြောင်းသွားကြတယ်ဒီနေ့ဒီနေ့ကျွန်တော်တရုတ်နှစ်ကူးအနေနဲ့ဆရာကနေပတ်တဲ့ဖုံးစံတိုင်းလည်းနှစ်တစ်ကူးဆိုတော့တရုတ်ကျေးဇူးပြုပုံနောက်ကြကြရဆရာဖြစ်ခိုးရကတော့ရနေ့တိုင်းထက်တယ်အားထုတ်နေစင်လာရတယ်လို့ကြားတယ်အိမ်မှာလည်းအိမ်မှာအကိုရဲ့ ancestor ရောပြောကြတယ်အဲနောက်မိုးဝါနဲ့ကြည့်ကြတော့ရအဲ့လိုမျိုးပါလေရောင်းနေဆိုတော့မောက်ကျေးဇူးကကြာအဓိကတော့စကားနှစ်ပေါ့နော်မင်းသင်္ခါရနှစ်နှစ်သုံးနှစ်ကတော့တော်တော်သေးတယ်စကားနှစ်ဆိုပေမဲ့အဲ့ရှင်းစကားနဲ့နည်းစကားဆိုတာရှိရပေါ့နော်အဲဒီကနေ့ဆက်ကြတော့ယူနေတာအဲ့နှစ်ဆယ်ကျော်မှယူနေတာအဲ့ဆိုအပြန်ဖြစ်လာတာ။ရောင်းနေကကြတော့ကလေးရပုံပြီးတော့စိတ်ဝင်စားကြအဲ့ဒီကောင်ကကြည့်ရဖြစ်တဲ့တော့ကိုအဲ့ရောင်းနေဆိုပြီးတော့ပို့ပြီးတော့ပေါ်ရောက်တဲ့ကလေးပေါ့နော်အဲ့လိုမျိုးရေဒီရေနည်းနည်းပင်သားတော့ကြားရ
ဒီနှစ်နှစ်ကူမှာတော့ထူးထူးခြားခြားမြန်မာနိုင်ငံအတွင်းကတရုတ်လူမျိုးတွေပြင်ပခရီးကိုသွားလာတာများတယ်လို့နှင်းကြပြီးတော့အေးအေးပိုတဲ့မြန်မာနိုင်ငံမြောက်ပိုင်းဘက်ကလည်းခရီးသွားလာတာများလာတဲ့အတွက်အထူးအစီအစဉ်နဲ့ခရီးသွားလုပ်ငန်းတွေလည်းများလာတယ်လို့ပြောပါရတယ်တရုတ်နှစ်တကူပွဲတော်ဖြစ်တနင်္ဂနွေနေ့ညကရန်ကုန်မြို့နယ်မှာရှိတဲ့တရုတ်တန်းမှာဆင်နွှဲခဲ့ကြတယ်လို့မန္တလေးမြို့တောင်ကြီးနယ်ရှမ်းပြည်နယ်စတဲ့တရုတ်မြန်မာနယ်စပ်ကမြို့တွေမှာလည်းတရုတ်နှစ်တကူပွဲတော်ကိုချိန်ချိန်သေးဆင်နွှဲခဲ့ကြတာပါတရုတ်ရိုးရာငကားအကကိုလည်းရန်ကုန်မှာရှင်ပြိုင်ခဲ့ကြပြီးဒီနေ့မှာတော့မြို့ကြီးတွေကနေအပြင်နယ်မြို့တွေကငကားအကပြိုင်ပွဲကိုလာရောက်ရှင်ပြိုင်ကြသူတွေများလာတယ်လို့လည်းဝမ်ချိုင်းငကားကတဲ့အဖွဲ့ကပြောပါတယ
်ဒီနေ့အတူတူကတော့ကိုသူကြားချက်တွေကတော့အငယ်မျိုးအတဲတေဝန်နယ်မျိုးအခြေစိုက်အတင်းတွေဟိုပါဝင်လာတာပေါ့နော်အရင်တော့ရန်ကုန်အခြေစိုက်အတင်းတွေလည်းတာတန်ကြတာများတယ်လေဟိုနှစ်ပွဲတော့ပြီးသွားကြတယ်ကဂျန်ကြီးတစ်ခွဲမှာ30ရင်းနေရဆောက်ပြီးတော့လုပ်သွားတယ်အငယ်30ရင်းဆက်ပြီးတော့အဲ့ဒါဂျန်ကြီးတစ်ခွဲမှာပြီးသွားတယ်
ဒီနေ့မှာတော့မြန်မာနိုင်ငံရန်ကုန်မန္တလေးစတဲ့မြို့ကြီးတွေကစီးပွားရေးလုပ်ငန်းတော်တော်များများကတော့တရုတ်နှစ်တကူအထူးဈေးရောင်းပွဲတော်တွေကိုအထူးလျှော့ဈေးတွေအထူးဝန်ဆောင်မှုတွေနဲ့ရောင်းချပေးခဲ့ပါတယ်အထူးသဖြင့်ကတော့အဝတ်အထည်ဈေးကွက်နဲ့ mobile telephone ဈေးအရောင်းဝယ်တွေမှာလည်းတရုတ်နှစ်တကူအထူးဝန်ဆောင်မှုဈေးနှုန်းတွေနဲ့အထူးစီစဉ်ဆောင်ရွက်ပေးနေတာဖြစ်ပါတယ်ရန်ကုန်မြို့ထဲမှာတော့ပလာဇာရောင်းခန်းမတွေမှာတရုတ်နှစ်တကူ promotion အစီအစဉ်တွေကိုလှုပ်ဆောင်ပေးတာစားသုံးသူသုံးဆွဲသူတွေတော်တော်များများအကြိုက်တွေ့ခဲ့ကြတယ်လို့လည်းအယောင်းဝန်ထမ်းတူကပြောပါတယ်
မင်းရဲ့တင်ကိုမိုးစင်းပြီးပါတယ်ပေါ့နော်အထမထမရဲ့ဂျင်းနဲ့ပြည့်ရဲ့ညီမပလာစီပါရဲ့ပြီးပါရောမအဲ့ဒီမိုးစင်း
ဟုတ်နှစ်တကူအကျိုးတနင်္ဝနီနေ့ညမှာလည်းပြောင်းဝိုးတွေပြဖောက်ငကားကချင်းသေးအကတွေကပြဖြောပြင်းမှုတွေရှိခဲ့ပါတယ်တရုတ်လူမျိုးတို့ရဲ့နှစ်တကူအစဉ်လာတိုင်းအချင်းချင်းစုမုံကောင်းတောင်းတာတားသမီးတွေကလေးတွေဆွေမျိုးသားချင်းတွေမိတ်ဆွေတွေကိုအံပေါင်းလို့ခေါ်တဲ့လက်ဆောင်ပေးကြတာတွေနဲ့တရုတ်နှစ်တကူပွဲတော်ကိုဆင်နွှဲနေကြပါတယ်ရှင်
မဆူမဆူစီတင်ပြခဲ့တာဖြစ်ပါတယ်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်နိုင်ပါပြီရှင
်မြမတမတော်စစ်တင်တန်းကြောင်းတစ်ခုမှာចောင်းသားကြီးတွေကចောင်းသားငယ်တွေကိုနိုင်ကျင့်နေတဲ့ဗီဒီယိုတွေမကြသေးခင်ကပဲအင်တာနက်ဆာမျက်နှာတွေမှာပြန့်နှံ့ခဲ့ပါတယ်မတရားသားတွေနဲ့ဖွဲ့စည်းထားတဲ့စစ်တပ်ထဲမှာစီကံလိုက်နာအောင်အမိတ်နာခံတတ်အောင်ဒီလိုခက်ကြမ်းကြမ်းကင်တွေတာဟာမဆန်းဘူးလို့ဆိုနိုင်ပါသလားဒီလိုအလေးအထားတွေကနေအဆိုးအကောင်းဘယ်လိုရလတ်မျိုးတွေထွက်ပေါ်လာနိုင်ပါသလဲဆိုတာအခုလာမယ့်အင်္ဂါနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တောတာရှင်တွေအားလုံးကိုထိတ်ခေါ်ပါခင်ဗျာ
အင်္ဂါနေ့ညဒါရိုက်လေလိုင်းအစီအစဉ်မှာတောတာရှင်တွေပါဝင်ဆွေးနွေးကြဖို့ထားမှန်ဖိတ်ခေါ်ပါစေ VOA ကဒါရိုက်လေလိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေနေ့ညတွေမှာတစ်ပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြည်ပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိဒါရိုက်ထုတ်လွှင့်ပေးသွားမှာပါ Asia Set 7 Jodu ကနေဖမ်းယူကြည့်ရှုနိုင်ပါတယ် VOA ကိုအင်တာနက်ကနေပြီးဝေဖန်ကြံပေးစာတွေပေးပို့လို့တယ်တော်ရရှင်တွေနားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုလည်းအင်တာနက်စာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကို Marking Future ကကြေညာပေးမှာဖြစ်ပါတယ်ရှင်။
မြန်မာနိုင်ငံရဲ့ဒုတိယအကြိမ်ပြည်အောင်စုလွှတ်တော်ရဲ့ပထမပုံမှန်အစည်းအဝေးကိုဒီကနေ့နေပြီးတော့မှစတင်ကျင်းပပါရယ်အသစ်ဖွဲ့စည်းမဲ့အစိုးရတဲ့အတွက်သမရနဲ့ဒုသမရတွေရွေးချယ်တင်ပြောင်းမဲ့သက်ဆိုင်ရာလွှတ်တော်ကိုယ်စားလှယ်တွေရဲ့အစည်းအဝေးတွေကိုတော့မတ်လ18ရက်နေ့မှာစတင်မဲ့အကြောင်းဒီကနေ့စတင်တဲ့ပြည်အောင်စုလွှတ်တော်မှာပြည်အောင်စုလွှတ်တော်နိုင်ရကမန်းဝင်းခိုင်တန်းကကြေညာသွားပါရယ်အဲ့ဒီတရက်ထဲမှာပဲသမရနဲ့ဒုသမရတွေကိုမဲခွဲအတီးပြူဆုံးဖြတ်မလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရပါဘူးလက်ရှိဖွဲ့စည်းပုံပါတာမြင့်ချက်ကြောင့်သမရတာဝန်ယူဖို့မဖြစ်နိုင်တဲ့ဒေါအောင်ဆန်းစုကြည်ဒီသမရဖြစ်ရေးအတွက်ကန့်သက်ထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေအပိုင်59စာလုံးကို NLD လွှတ်တော်ကိုယ်စားလှယ်တွေဦးဆောင်ပြီးတော့ယာယီဆန့်ငံ့နိုင်တယ်ဆိုတဲ့အမှန်စာပြောဆိုမှုတွေလည်းချက်ချက်ပြန့်ပြန့်ထွက်ပေါ်နေပါရဲ့ရှင်မြောက်ကိုရီးယားရဲ့အန်တုရဲလုံရဲ့အဖြစ်တနင်္ဂနွေနေ့ကဒုံးကျည်ဆန်းသက်ပြစ်လွတ်မှုနဲ့ဒီပြီးခဲ့တဲ့လကနျူကလ িয়ার ဆက်သက်မှုတွေအပေါ်နိုင်ငံတကာကပြစ်တင်ရှုံချမှုတွေရင်ဆိုင်နေရပေမဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်အတွက်တော့ပြည်တွင်းနဲ့ပြည်ပမှာပါဒီတနည်းတစ်ပုံအသာချက်ဖြစ်ခဲ့ပါတယ်ပြည်တွင်းမှာတော့ရန်လုံတဲ့အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ဒီရန်ကနေပြီးတော့တိုင်းပြည်ရဲ့အချုပ်အခြာကိုကာကွယ်နိုင်အောင်မမမမရက်တဲ့လူငယ်ကောင်းဆောင်အဖြစ်အစိုးရပိုင်းသတင်းကဖော်ပြပါတယ်တနင်္ဂနွေနေ့ကဒုံးပြန်ပြစ်လွတ်မှုဟာဒီအချိန်ဟုန်နဲ့တိုးတက်လာတဲ့နိုင်ငံရဲ့ဤပညာပိုင်းဆိုင်ရာအောင်မြင်မှုကြီးဖြစ်ပြီးတော့နိုင်ငံသားတွေအတွက်ဂုဏ်ယူစရာအဖြစ်နိုင်ငံပိုင်းသတင်းပေါ်ပြထားပါရရှင်ထိုင်ဝမ်ကျွန်းပေါ်ကတျန်နန်မြို့မှာလူပေါင်း36ယောက်တဲ့မနေ့သိဆုံးခဲ့ရတဲ့တောက်ကြာနေကအင်အားပြင်းငင်ကြောင်းဒီပြိုကျခဲ့တဲ့18တိုက်တိုက်ရဲ့အပျက်စီးပုံကြားကနေအသက်ရှင်နေတဲ့လူ2ယောက်ကိုတော့ဒီကနေ့မနက်ပိုင်းမှာပဲကယ်ဆယ်နိုင်ခဲ့ပါရရှင်။နောက်ဆီးရီးယားတူရကီနဲ့ဆက်ကဒီတူရကီနိုင်ငံတဲကိုဝင်ရောက်ဖို့ကြိုးစားတဲ့ဒီဒုက္ခသည်တွေကိုဆက်လက်လက်ခံနိုင်စွမ်းမရှိတော့ဘူးလို့တူရကီနိုင်ငံကပြောဆိုတဲ့တစ်ချိန်တည်းမှာပဲတူရကီကယ်ဆယ်ရေးအဖွဲ့တွေကတော့နေဆက်ကဒုက္ခသည်တွေကိုယာယီတဲ့အိမ်တွေနဲ့အထောက်ပံ့ပစ္စည်းတွေကိုဖြန့်ဝေကူညီပေးနေကြပါရရှင်။
တည်ရင်ချင်းချက်ကိုမကင်ပြထွေးကကြေညာပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Peter Handley ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာပါ။နောက်9နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 24 25 30နဲ့50နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။သတို့ရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမရှားဖောင်ပါ
This program has come to you from the Voice of America, Washington.